Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ17ရက်တောက်တာနေ့ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်မူပြတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုကိုညံဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါစီးရီးယားရေတံတမန်နီလနဲ့ဖြစ်ရှင်းမှုကြိုးပမ်းနေချိန်မှာပဲအကြမ်းဖက်တက်ခိုက်တာတွေဆက်ဖြစ်နေကြပါစီးရီးယားဒုက္ခသည်ပထမဆုံးအတုကနေဒါနိုင်ငံမှာရောက်သွားပါပြီထိုင်းနိုင်ငံလူကိုကူးမှုတက်ဖြစ်ရေးဦးဆောင်သူရဲဘော်ချုပ်ကသူဩစတြေးလျမှာခိုလုံငွေတောင်းခံမှုရောက်နေပြီလို့ပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းရေးအတွက်နိုင်ငံတော်အစိုးရနဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတို့နှစ်ဖက်ပူးပေါင်းဆောင်ရွက်ရေးကော်မတီဖွဲ့စည်းထားပြီးဖြစ်ကြောင်း NLD ဖို့အလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်
။ဖွဲ့ပြီးဖွဲ့ပြီးကျွန်တော်ရဲ့ဒေါက်တာမျိုးအောင်ရဲ့ဒေါက်တာအောင်သူရဲ့လွတ်တော်ကိုလည်းသွားပါအောင်မယ်ကျွန်တော်ရဲ့ဆီဝေလုတ်ပြီးတော့နောက်ပါမှဆီဝေလုတ်မှာဆောင်ရွက်ရတယ်ရှိတ
ယ်။အပြည့်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်အစိုးရတဲ့ဖွဲ့စည်းချိန်မှာဒေါက်တာဆင်းစုကြည်အနေနဲ့သမ္မတရာထူးထမ်းဆောင်ခွင့်ရမယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းဦးတင်ဦးရဲ့ပြောဆိုချက်အပြင်တနိုင်ငံလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်နိုင်ငံရေးဆိုင်ရာညှိနှိုင်းဖြည့်ရှင်ရေးကော်မတီတရအသစ်ပြန်လည်ဖွဲ့စည်းတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါအောင်ရှင်။
စီးရီးယားနိုင်ငံရှိမြောက်ပိုင်းမှာကားဗုံးတွေဇက်တိုက်ဖောက်ခွဲတာကြောင့်လူ22ယောက်ထဲမှနေတည်ဆုံသွားတယ်လို့စီးရီးယားရေစောင့်ကြည့်လေ့လာတဲ့အဖွဲ့တစ်ဖွဲ့ကဒီကနေ့ပြောပါတယ်။စီးရီးယားရေတန်တမန်နီလန်နဲ့ဖြည့်ရှင်းမှုကြိုးစားနေကြချိန်မှာပဲအခုနောက်ဆုံးအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာတာပါ။ဟာစခဲပြည်နယ်မှာကတ်တွေတင်ထားတဲ့တဲလ်ထမားမျိုးကကျမ်းမာရေးဌာနတစ်ခုနဲ့ဟင်းနှင်းရွက်ဈေးတစည်းတို့မှာဗုံးတွေပောက်ခွဲတာလို့စီးရီးယားလူခွင့်ရေးချင်းတွေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောတာပါ။ဇာတာပရီနေနှောင်းပိုင်းတိုက်ခိုက်မှုတွင်နောက်ထပ်လူဒါဇင်ပေါင်းများစွာလည်းဒဏ်ရာရတာကြောင့်တေဆုံးမှုအရေးအတွက်တိုးလာနိုင်ခြင်းရှိတယ်လို့စီးရီးယားပြည်တွင်းမှာအဆက်အသွယ်ကွန်ရက်တွေတည်ဆောက်ထားတဲ့ပြည်တွင်းခြေဆိုင်လူခွင့်ရေးဖွဲ့ကပြောပါတယ်။ Teltama မြို့ကို Cut YPG တပ်ဖွဲ့တွေကတင်ထားတာပါ။အဲဒီဒေသမှာ YPG တပ်ဖွဲ့တွေဟာအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့ IS အစွန်ရောက်တွေကိုတိုက်နေတာလာအတော်ကြာနေပါပြီ။ဒီတော်တွင်မှာပဲအဆက်အစွယ်နဲ့ဆွေးနွေးရေးမူပေါင်းတစ်ခုအပေါ်မှာစီးရီးယားသဘုံအုပ်စုမျိုးကြားဂျာတာဗရီနီကသဘောတူလိုက်ကြတာကြောင့်တင်ကြီးတညိုတဲရှိဖို့နောက်တစ်ဆင့်တက်သွားပါပြီ။စစ်ဆက်ညီနိုင်ရေးအဖွဲ့အတွက်ကိုယ်စားလှယ်တွေကိုတော့တပုံအုပ်စုတွေရွေးချယ်ရအောင်မှာဖြစ်ပါတယ်
။လေရင်ဒဇင်းစာရှိတဲ့စီးရီးယားဒုက္ခသည်တွေပထမဦးဆုံးအထုတ်ဖြစ်ကနေဒါနိုင်ငံကိုရောက်ရှိသွားပါပြီ။စီးရီးယားဒုက္ခသည်163ဦးပါသွားတဲ့ကနေဒါစစ်လေရင်ဟာတိုရန်တိုမြို့မှာဂျာတာပရင်းနေနှောင်းပိုင်းကရောက်သွားတာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျက်စတင်ထရူဒိုလူမှုကြီးကြပ်ရေး၊ကျန်းမာရေးနဲ့ကာကွယ်ရေးဝန်ကြီးတွေOntario ပြည်နယ်ဝန်ကြီးချုပ် Kathleen Wing နဲ့ Toronto မြို့တော်ဝန် John Tory တို့ကဒုက္ခသည်တွေကိုကြိုဆိုခဲ့ကြပါတယ်ဒုက္ခသည်တွေကိုလာနှုတ်ဆက်ကြတဲ့လူတွေမနိုင်မနှင်းအခြေအနေမဖြစ်အောင်ကြိုးစားတဲ့အနေနဲ့လေဆိပ်ကိုအများပြည်သူမလာကြဖို့ကနေဒါအစိုးရကပြောထားပေမဲ့လည်းလာပြီးတော့နှုတ်ဆက်ကြိုဆိုကြသူတချို့ကိုတော့မတားမြစ်နိုင်ခဲ့ပါဘူးဒါဟာတကယ့်ကိုပျော်ရွှင်ပွေရာညပါတိတ်ကိုခက်ခဲတဲ့အခြေအနေတွေကနေထွက်ပြေးလာကြသူတွေကိုကျွန်တော်တို့လိုက်လဲနှွေးထွေးစွာဘယ်လိုကြိုဆိုကြရလဲဆိုတာကဘာကိုပြလိုက်တာပါပဲလို့ဝန်ကြီးချုပ်ထရူဒိုကပြောပါတယ်အသားအရောင်ဘာသာစကားကိုးကွယ်တဲ့ဘာသာနောက်ခံအကြောင်းရင်းတွေနဲ့ကနေဒါနိုင်ငံသားတွေဆိုတာကိုတတ်မှတ်တာမဟုတ်ပဲတူညီတဲ့တန်ဖိုးထားမှုစေ့စော်မှုတွေမျှော်လင့်ချက်တွေအိမ်မက်တွေနဲ့တတ်မှတ်တာပါလို့ဝန်ကြီးချုပ်ကဆိုပါတယ်ဒါဟာကနေဒါနိုင်ငံသားတွေတင်မကတကဘာလုံးကလူတွေကြားမှာတူညီတဲ့အချက်တွေပါလို့လည်းပြောပါတယ်ကနေဒါနိုင်ငံဟာနောက်နှစ်ဖေဖော်ဝါရီလကုန်ထိဆိုရင်ဒုက္ခသည်2000ခွဲကိုလက်ခံဖို့စီစဉ်ထားတာပါဒုက္ခသည်တွေကိုကနေဒါနိုင်ငံကကြိုဆိုတာဟာအမေရိကန်ပြည်ထောင်စုနဲ့တော့ကွာခြားနေပါတယ်ဒုက္ခသည်တွေကိုအမေရိကန်နိုင်ငံနဲ့ဝင်ခွင့်မပြုသင့်ဘူးဆိုပြီးသမ္မတရွေးကောက်ပွဲဝင်ခွင့်ရဖို့လုပ်နေသူတူပြည်내အုပ်ချုပ်ရေးမှူးအများအပြားနဲ့တာမန်နိုင်ငံသားတွေကကန့်ကွက်ပြောဆိုထားကြပါတယ်
စီးရီးယားနဲ့အီရတ်မှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့မကြာသေးခင်ကလေကြောင်းတိုက်ခိုက်မှုတွေအတွင်း IS အစွန်းရောက်အဖွဲ့ရဲ့ဗန်ဒါရီအကြီးအကဲအဘူဆလာအပါအဝင်အကြီးတန်းခေါင်းဆောင်3ဦးသေဆုံးသွားတယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်။လာပေါင်းများစွာအတွင်းတုတ်တင်ခဲ့တဲ့ဗန်ဒါရီကွန်ရက်ထဲမှာဆလာဟာတတိယမြောက်အဖွဲ့ဝင်ဖြစ်တယ်လို့ညွန်ပေါင်းအဖွဲ့ပြောခွင့်ရဗိုလ်မှူးကြီးစတီးဗ်ဝါရန်ကပြောပါတယ်။သူနဲ့သူ့အရင်ကခေါင်းဆောင်တွေကိုတုတ်တင်လိုက်နေတာကြောင့်အဖွဲ့အစည်းတွင်ရန်ပုံငွေပိုင်းညှိနှိုင်းဆောင်ရွက်ဖို့လိုအပ်တဲ့ကြွမ်းကျင်သူကုန်သွားစေတယ်လို့သူကဆိုပါတယ်။ဆလာတည်ဆုံးသွားတာကြောင့် IS အဖွဲ့ရဲ့ဗန်ဒါရီဘက်မှအနှောက်အယှက်ဖြစ်သွားလိမ့်မယ်လို့လည်းဘူမူကြီးဝါရန်ကပြောပါတယ်။ဒါ့အပြင်ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကနေအီရတ်နိုင်ငံရမဒီမျိုးက IS အစွန်ရောက်350ကိုတုတ်တင်ခဲ့တယ်လို့လည်းပြောခွင့်ရကပြောပါတယ်။ရမဒီမျိုးသင်းတိုက်ပွဲဟာစိတ်ပျက်စရာကောင်းလောက်အောင်နှေးလွန်းနေတယ်လို့ မေရိကန်ကာဝေးဝန်ကြီး Ash Carter ကပြောပါတယ် IS အစွန်ရောက်တွေရာမာဒီမျိုးကိုလက်လွတ်ရမယ်ဆိုတာသူယုံကြည်စဲပဲလို့ပြောပေမဲ့လည်းဘယ်တော့ဖြစ်မယ်ဆိုတာကိုတော့ပြောဖို့ညင်ပါတယ
်ပြင်းထန်မှကျင်းပတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကနောက်ဆုံးသဘောတူညီချက်ဟာအရင်သတ်မှတ်ထားတဲ့အတိုင်းတောက်ကြနေနှောင်းပိုင်းမှာထွက်လာရမယ်အစားစနေနေ့အထိထွက်လာအောင်မှာမဟုတ်ဘူးလို့ပြင်သစ်နိုင်ငံရေးဝန်ကြီး Lawrence Fabius ကကြေညာလိုက်ပါတယ်ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကိုတက်ရောက်တဲ့နိုင်ငံပေါင်း195နိုင်ငံကအစိုးရခေါင်းဆောင်တွေကြားတညာလုံးအကြိတ်နယ်ဆွေးနွေးပြီးနောက် Fabius ကတောက်ကြနေမနက်မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်ဒီလိုခက်ခက်ခဲခဲဆွေးနွေးခဲ့တာရှိပေမဲ့အခြေအနေတွေကောင်းမွန်ကြောင်းဆွေးနွေးမှုတွေဟာအပြုသဘောဆောင်ပြီးအကောင်းဘက်ကိုဦးတည်နေပါတယ်လို့တောက်ကြနေမှာသတင်းတောက်တွေကိုသူကပြောကြခဲ့ပါတယ်ကာဗွန်တန်းငွေလျှော့ချရေးကုန်ကျစရိတ်နဲ့ပတ်သက်လို့ဆင်းရဲတဲ့နိုင်ငံတွေတာဝန်ယူရမယ့်အပိုင်းမှာသဘောထားကွဲလွဲမှုအကြီးအကျယ်ရှိခဲ့တဲ့ကိစ္စကိုတော့အစဉ်ပြေကျော်လွှားနိုင်ခဲ့ပါတယ်ဒီသဘောတူညီမှုဟာရေရှည်ရည်မှန်းချက်အတွက်ဖြစ်တဲ့လို့ဆိုပါတယ်နောက်ထပ်တိုးတက်မှုတစ်ခုအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကျင်းပင်ကအမေရိကန်သမ္မတဥဘာမားကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့တယ်လို့တရုတ်အစိုးရကကြေညာပါတယ်။ဘာတွေဆွေးနွေးသလဲဆိုတဲ့အသေးစိတ်ကိုအမေရိကန်သမ္မတအိမ်ဗျူရိုကအခုထိမထုတ်ပြန်သေးသလိုတရုတ်အစိုးရဘက်ကလည်းမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ
။ UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြနေညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံရဲ့လူမောင်းခိုးကူးသူတွေကိုနှိမ်နင်းတဲ့လုပ်ငန်းတွေမှာဦးဆောင်ခဲ့တဲ့ရဲဘူချုပ်ပါဝင်းဖောင်စီရီကသူ့ရဲ့တက်အန်ဒရယ်စိုးရင်ရတဲ့အတွက်ဩစတြေးလျနိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ပြောထားပေမဲ့ထိုင်းနိုင်ငံရဲ့ထိတ်တန်းရဲတပ်ဖွဲ့တာဝန်ရှိသူတို့ကတော့ပါဝင်းထွက်ပြေးရတဲ့အကြောင်းရင်းဟာသူ့ကိုယာရုတိုးမပေးတဲ့အပေါ်မှာမကျေနပ်တာကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ်။ပါဝင်းဟာဖြစ်ရတဲ့ကုလုံးကိုမရှင်းပဲရဲတပ်ဖွဲ့ကသူ့ကိုအသေးဖြတ်မှုနဲ့တရားစွဲကောင်းစွဲနိုင်တယ်လို့ဆိုပြီးတော့ပဲသွယ်ဝိုက်လျှောက်ပြောနေတယ်လို့ထိုင်းရဲချုပ်ချက်ခစ်ချိုင်ဂျင်တာကဒီကနေ့ဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပါဝင်းကတော့လူမောင်ခိုးကူးလုပ်ငန်းတွေမှာတိုင်းပြည်တွင်ဩဇာရှိတဲ့ပုဂ္ဂိုလ်တွေပါဝင်ပတ်သက်နေတယ်ဆိုတာကိုသူ့အနေနဲ့စုံစမ်းတွေ့ရှိခဲ့တဲ့ပေါ်သူ့ကိုနှုတ်ပိတ်ချင်ကြတဲ့သူတွေရှိနေတာကြောင့်အသက်အန္တရာယ်အတွက်စိုးရိမ်နေရတယ်လို့ကြာသပတေးနေ့မှာပဲဩစတြေးလျသတင်းမီဒီယာတွေကိုပြောခဲ့တာပါ။တပုံတစ်ခုထဲမှာတော့လွန်ခဲ့တဲ့ရက်အနည်းငယ်ကပဲသူရောက်သွားတယ်လို့ဆိုတဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ယာရမစ်ကန်မှာမတ်တက်ရနေတာကိုတွေ့ရပါတယ်။ဒါဟာသူထိုင်းနိုင်ငံကနေထွက်ခွာသွားပြီးဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်ပိုင်းသတင်းပတ်နဲ့ချီကြပြီးတဲ့နောက်သူ့ရဲ့ပုံကိုပထမဆုံးတွေ့ရတာလည်းဖြစ်ပါတယ်။ထိုင်းဆိုရဟာလူမောင်ခိုးကူးမှုကိုချိန်မုံမယ်လို့ဆိုပြီးတော့ဒီလုပ်ငန်းမှာဦးဆောင်ဖို့တဲ့ပါဝင်းကိုတာဝန်ပေးခဲ့တာပါဒီလူမောင်ခိုးကူးမှုတက်ဖြည့်ရေးလုပ်ငန်းတွေအတွင်းမှာတော့လူပေါင်းဒါဇင်နဲ့ချီပြီးဖန်စီတင်နေခဲ့တယ်လို့အဲ့ဒီအထက်မှာနိုင်ငံတော်ပိုင်းကဒေသခံနိုင်ငံရေးသမားတချို့အစိုးရတာဝန်ရှိသူတချို့နဲ့ရဲတပ်ဖွဲ့ဝင်ပုဂ္ဂိုလ်တချို့အပြင်အကြီးတန်းစစ်တပ်အရာရှိတူလည်းပါဝင်ပါတယ
်တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားအဆင်မပြေဖြစ်နေတဲ့ဆက်ဆံရေးကိုပြန်လည်တည်ဆောက်ဖို့နှစ်နိုင်ငံထပ်မံကြိုးစားနေကြပါတယ်နှစ်နှစ်အတွင်းပထမအဆုံးအကြိမ်ပြည့်အဆင့်မြင့်ဆွေးနွေးပွဲတွေကိုကြားနေရတခုမှဒီကနေ့ကျင်းပခဲ့တာပါနှစ်နိုင်ငံကိုယ်စားလှယ်တွေဟာခေစွန်းဆက်မှုဇုံမှာတွေ့ဆုံပြီးလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်နှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဇုံမြောက်ဘက်မှာအဲ့ဒီဆက်မှုဇုံရှိနေတာပါပထမခြေလှမ်းလှမ်းတဲ့အချိန်မှာဖြောင်းဖြောင်းလှမ်းဖို့အရေးကြီးတဲ့အကြောင်းပထမလမ်းကြောင်းကိုမှန်ကန်တဲ့ခြေလှမ်းနဲ့ဆလိုက်ကြပြီးပြန်လည်ပေါင်းစည်းရေးလမ်းကိုဖွင့်ကြရအောင်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဌာနဒုဝန်ကြီးဟွမ်ဂျူပူကပြောပါတယ်တဖက်စီမှာရည်မှန်းချက်တွေရှင်းရှင်းလင်းရှိနိုင်ပေမဲ့လည်းဆွေးနွေးပွဲအတွက်တရားဝင်အကြောင်းအရာတွေမရှိသလိုတိသာထင်ရှားတဲ့တိုးတက်ဖြစ်ထွန်းမှုတစ်ခုရလာဖို့လည်းမျှော်လင့်မထားကြပါဘူး
။မြောက်ကိုရီးယားမှာစနစ်တကျကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိစ္စကုလသမဂ္ဂမှာဆွေးနွေးဖို့ရှိတဲ့တရက်ထဲမှာပဲသူ့နိုင်ငံအနေနဲ့ဟိုက်ဒရိုဂျင်ဘုံးထုတ်လုပ်လိုက်ပြီလို့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အောင်ကပြောလိုက်ပါတယ်။ခင်မင်းအခုလိုပြောဆိုချက်ထွက်လာခြင်းဟာတိုက်ဆိုင်သွားတာမဟုတ်ဘူးလို့မြောက်ကိုရီးယားကိုစောင့်ကြည့်လေ့လာနေသူတွေကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ပြောဆိုချက်ဟာချထားပြီးသားမဟာဗျူဟာတစ်ခုရဲ့တစည်းတစ်ပိုင်းဖြစ်တယ်လို့ဆိုမျိုးတော့ဒွန်ဂုံတက္ကသိုလ်ကမြောက်ကိုရီးယားအရေးလေးလာတုံ့သက်သူပေါမော့ခခင်မြွန်ဟွန်းကပြောပါတယ်။ဝေဘန်နာတွေကိုတုံ့ပြန်မှုနဲ့နိုင်ငံတကာတိုင်ဝမ်စီကလိုက်လျောတာတွေကိုရဖို့အရင်ကတုံ့ငယ်မှုတဲ့နီလန်ဖြစ်တယ်လို့ဆိုပါတယ်။2006 2009နဲ့2013ခုနှစ်မှာမြောက်ကိုရီးယားကနျူကလ িয়ার ဆန်သတ်မှုတွေလုပ်ဖို့ပြင်မဲ့လေဟိုက်ဒရိုဂျင်ဘုံးထုတ်လုပ်ထားပြီးဆိုတာကိုအတည်ပြုနိုင်တာတော့မရှိပါဘူး။တာမိုနျူကလ িয়ার ဘုံးလို့လည်းသိကြတဲ့အဲ့ဒီဟိုက်ဒရိုဂျင်ဘုံးဟာအနုမြူဘုံးထက်ပိုပြီးတော့အားပြတ်ပါတယ်။ကင်ဂျွန်အောင်ရဲ့အပြောဟာမမှန်ဘူးဆိုတာမျိုး အမေရိကန်ပြည်ထောင်စုကချက်ချင်းမဲ့တုံ့ပြန်ပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလီးယားအစီအစဉ်ကိုဖျက်သိမ်းဖို့နိုင်ငံတကာလိုက်နာလှုပ်ဆောင်ရမှာတွေနဲ့အညီလုပ်ဖို့တောင်းဆိုပါတယ်
။ပါကစ္စတန်နိုင်ငံကနျူကလီးယားထိပ်ဖူးသေဆောင်နိုင်တဲ့ဒုံးကျည်တစ်စင်းကိုဒီကနေ့ပြစ်လွတ်ဆန်းသတ်လိုက်ပါတယ်။ပြန်ပြဲအိန္ဒိယနိုင်ငံနဲ့ဒေသတွင်းညဉ့်ညဉ့်ညီလာခံတစ်ခုကိုလက်ခံကျင်းပပြီးနှစ်ရက်အကြာမှာအခုလိုဆန်းသတ်ပြစ်လွတ်လိုက်တာလည်းဖြစ်ပါတယ်။မြေပြင်ကနေမြေပြင်ပြစ်ရှာဟင်း3ဒုံးကျည်ဟာကီလိုမီတာ 2,950 အကွာအထိရောက်နိုင်ပြီးနျူကလီးယားထိပ်ဖူးရောသမရိုးကျထိပ်ဖူးကိုပါတည်ဆောင်နိုင်တယ်လို့ပါကစ္စတန်စစ်ဘက်တွေကပြောပါတယ်။စမ်းသပ်ပစ်လွတ်တာရဲ့ရည်ရွယ်ချက်ကဒီလက်နက်စနစ်ရဲ့ဒီဇိုင်းပုံစံအမျိုးမျိုးနဲ့ဤပညာပိုင်းအကန့်အသတ်တွေကိုသိရှိနိုင်ဖို့ဖြစ်တယ်လို့စစ်ဘက်ဆိုင်ရာတွေကပြောပါတယ်။စမ်းသပ်ပစ်လွတ်တဲ့နေရာကိုစစ်ဘက်ကမပြောပေမဲ့ဦးတီပစ်လွတ်လိုက်တဲ့နေရာကတော့အာရေဗျာပင်လယ်တွေကိုပါပါကစ္စတန်နိုင်ငံဟာဒေသတွင်းမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့ဆန္ဒရှိပြီးနျူကလ িয়ার လက်နက်ကိုအတားအဆီးလုပ်တာဟာတောင်အာရှဒေသတွင်းမဟာဗျူဟာမြောက်တည်ငြိမ်ရေးကိုနောက်ထပ်အားကောင်းစေပါမယ်လို့ပါကစ္စတန်နိုင်ငံမဟာဗျူဟာစီမံကိန်းများဌာနအကြီးအကဲဗိုလ်ချုပ်ကြီးမဟာဂျမေးကပြောပါတယ်ပါကစ္စတန်ရဲ့နဲ့အိန္ဒိယနိုင်ငံစလုံးဟာနျူကလ িয়ার ဆန္ဒမှုကိုလှုပ်လေရှိပြီးရေဘူးရအားဖြစ်တော့မလုပ်ခင်မှာအပြန်လန်အကြောင်းကြားလေးရှိပါတယ်။အိန္ဒိယနှစ်နိုင်ငံကြားစစ်ပွဲ၃ချိန်ဖြစ်ပြီး၂ချိန်ကကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်တယ်လို့ကက်ရှမီးယားဒေသဟာဒေသတွင်းတင်းမာမှုရဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နေပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူမျိုးရေးအကြောင်းပြချက်နဲ့ Facebook လူမှုကွန်ရက်ဆက်သွယ်ရေးအင်တာနက်စာမျက်နှာကို22ရက်ကြာပိတ်ထားပြီးတဲ့နောက်ကြာသပတေးနေ့ကတော့ပြန်ဖွင့်ပေးလိုက်ပါတယ်။ Facebook, WhatsApp,Viber နဲ့လူမှုဆက်သွယ်ရေးတခြား website တွေကို Bangladesh အစိုးရကပြီးခဲ့တဲ့လမှာပိတ်ခဲ့တာပါ။အတိုက်အခံ Jamaat-e Islami Party ခေါင်းဆောင် Ali Hassan Mohammed Mujahid နဲ့ Bangladesh အမျိုးသား Party BNP ခေါင်းဆောင် Salahuddin Quarter 63တို့အပေါ်တည်တံ့ချမှတ်ထားတာကိုအယူခံရှုံးသွားပြီးတဲ့နောက်အခုလိုလူမှုကွန်ရက်တွေကိုပိတ်လိုက်တာပါခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဦးဆုံးအနေနဲ့နိုင်ငံတော်ကြီးကဲတာဝန်လွှဲပြောင်းရေးအတွက်နိုင်ငံတော်အစိုးရနဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတို့နှစ်ဖက်ပူးပေါင်းဆောင်ရွက်ရေးကော်မတီတွေဖွဲ့စည်းထားပြီးဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်။ NLD ပါတီကအတွင်ကူးပြောင်းရေးအဖွဲ့ဝင်ကတော့နောက်တစ်ပတ်မှာနှစ်ဖက်ကော်မတီစည်းဝေးကျင်းပပြီးချိန်မှာလက်ရှိဆောင်ရွက်တာတွေကိုတည်နိုင်မှာဖြစ်ကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ရမှာမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးမှာအရင်ကအစဉ်အလာမရှိသေးတဲ့နိုင်ငံတော်အကြီးအကဲတာဝန်စနစ်တကျလွှဲပြောင်းပေးတဲ့အစဉ်အလာကောင်းတရက်ထူထောင်ဖို့ကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ဟာဒီဇင်ဘာလ2ရက်နေ့တွေ့ဆုံစဉ်မှာဆွေးနွေးခဲ့ကြကြောင်းဖော်ပြပါတယ်။ဒီဆွေးနွေးခဲ့တဲ့အချက်တွေကိုအကောင့်ထဲဖော်ဖို့အတွက်နိုင်ငံတော်အစိုးရဘက်ကနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီကိုဖွဲ့စည်းခဲ့တယ်လို့ NLD ပါတီဘက်ကလည်းအသွင်ကူးပြောင်းရေးအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အစိုးရဘက်ကဖွဲ့စည်းတဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီမှာပြည်ထောင်စုဝန်ကြီးဦးလာထွန်းကဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ပြီးပြည်ထောင်စုဝန်ကြီးဦးရဲချော့နိုင်ငံတော်သမ္မတညွှန်ကြားရေးမှူးချုပ်ဦးလာထွန်းစောက်လို့ရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အောင်နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေးတို့ပါဝင်ကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်။လက်ရှိလုပ်ငန်းဆောင်ရွက်ထားတဲ့အခြေအနေကိုမေးမြန်းနိုင်ဖို့အတွက်ပြည်ထောင်စုဝန်ကြီးဦးလာထွန်းကိုဆက်သွယ်ရမှာအစည်းအဝေးမှာရောက်ရှိနေတယ်လို့ဦးရဲချော့ကိုဆက်သွယ်ရမှာလဲဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။NLD ပါတီဘက်ကတော့အတွင်ကူးပြောင်းရေးအဖွဲ့ကိုအဖွဲ့ဝင်6ဦးနဲ့ဖွဲ့စည်းခဲ့ပြီးနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီနဲ့နောက်တစ်ပတ်မှကျင်းပမယ့်အစည်းအဝေးမှာလက်ရှိလုပ်ငန်းဆောင်ရွက်နေတာတွေကိုသိရှိနိုင်မှာဖြစ်ကြောင်းအတွင်ကူးပြောင်းရေးအဖွဲ့ရဲ့အဖွဲ့ဝင်ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ
်။ဖွဲ့ပြီးကျွန်တော်ရဲ့ဒေါက်တာမျိုးအောင်ရဲ့ဒေါက်တာအောင်သူရဲ့တော့လွတ်တော်ကိုသူ့ဘောင်းမယ်။သူတို့ရဲ့အစည်းအဝေးလုပ်ပြီးတော့နောက်ပတ်မှဆီလုပ်မှဆောင်ရွက်ထားရည်ပြည်မယ်။
အစည်းအဝေးပြီးမှနှစ်ဖက်ဆွေးနွေးတာတွေကိုလိုအပ်မှသာသတင်းထုတ်ပြန်မှဖြစ်ကြောင်းလည်းဦးဝင်းထိန်ကပြောပါတယ်။လောလောဆယ်မြန်မာပြည်သူအချို့ကြားမှာတော့အာဏာလွှဲပြောင်းရေးအတွက်စိုးရိမ်သူတွေရှိသလိုဒေါ်ဆန်းစုကြည်တမရတာဝန်ယူနိုင်ရေးအတွက်ဖွဲ့စည်းပုံပြင်ဆင်ရေးကိုဆောင်ရွက်ဖို့လိုလားသူတွေလည်းရှိနေပါတယ်။မြန်မာနိုင်ငံရေးတုံ့သက်သူစာရေးဆရာဦးကျော်ဝင်းကတော့လက်ရှိဆောင်ရွက်နေမှုအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်။
တကူလို့ရှိရဗျအာနာလွဲပြောင်းရေးကအာနာလွဲပြောင်းရေးတက်တက်ဆိုရင်တော့မဖြစ်စရာအကြောင်းသိမ့်မရှိဘူး။အ အလုံးမဟုတ်ပဲနဲ့အာဏာလွှဲပြောင်းရေးတွေမကပဲနဲ့အချိန်ဥပဒေပြင်ဆင်ရေးရောအကုန်လုံးကိုတပရိတ်ထဲနဲ့လုပ်မယ်ဆိုရင်တော့ချက်ချင်းပြေရရမှာမဟုတ်ဘူးတချို့ကသိပ်ပြီးရောဖြစ်စီရင်တာလည်းညားနေတာပေါ့အဲ့တော့ကျွန်တော်တို့ဖြစ်စီရင်တာတော့အာဏာလွှဲပြောင်းရေးတက်တက်ကိုအရင်ဆုံးစလုပ်ပြန်တဲ့အချိန်ဥပဒေကိစ္စတော့တဖြည်းဖြည်းလုပ်ဖို့ပြအဲ့လိုသွားကြရင်တော့ဘူးအစဉ်ပြေလိမ့်မယ်ထင်တာပဲ
ပြီးခဲ့တဲ့ကြာသာပတေးနေ့ကတော့လက်ရှိလွှတ်တော်တက်တန်းကုံဆုံးချိန်မှာလွှတ်တော်တက်ခေါ်ယူနိုင်ရေးအတွက်လက်ရှိပြည်တော်စုလွတ်တော်နာယကနဲ့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့နဲ့အခြားတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်ရှိလွတ်တော်သက်တမ်းဟာလာမယ့်ဇန်နဝါရီလ30ရက်နေ့မှာကုန်ဆုံးမှာဖြစ်ပြီးလက်ရှိနိုင်ငံတော်အစိုးရသက်တမ်းကတော့လာမယ့်နှစ်မတ်လ30ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်။
ကိုမိုးစောတည်င်းပြေပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့2016ခုနှစ်လွတ်တော်အစ်ပေါ်ပေါက်လာပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအစ်ဖွဲ့စည်းချိန်မှာဒေါ်ဆန်းစုကြည်အနေနဲ့သမ္မတရာထူးထမ်းဆောင်ခွင့်ရမယ်လို့သူ့အနေနဲ့ယုံကြည်နေကြောင်း NLD နာယကဦးတင်ဦးက VOA ကိုပြောပါတယ်အထူးသဖြင့်ဒေါ်ဆန်းစုကြည်ကိုသမ္မတဖြစ်ခွင့်ပိတ်ပင်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ59စာလုံးကိုပြင်ဆင်ဖို့အခြေအနေအခွင့်အလမ်းတွေအများကြီးဖန်တီးလာပြီလို့ဦးတင်ဦးကဆိုပါတယ်ဒါနဲ့ပတ်သက်လို့မိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာဦးတင်ဦးကအခုလိုစပြောပါတယ်ရှင
်ဟုတ်ပြင်ဆင်နိုင်မယ့်အနေအထားကတော့အင်အားကတော့ကျွန်တော်လေးပဲပြည့်စုံသွားတဲ့အနေအထားရှိတာပေါ့နော်ဒီလိုဆက်မှတ်ထားတဲ့ဒီပြင်ဆင်လို့ရှိရင်ဘယ်လိုပြရမလဲဆိုတော့မူရလေးလုံးဆောင်မှာချထားတဲ့ဟာနဲ့ပတ်သက်တာတော့ကလောက်ကန်ဆောင်ရွက်နေတဲ့အင်အားကတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီအနေနဲ့ကျွန်တော်တို့အားများဒီကောင်းသွားတဲ့အနေအထားတော့ရှိပါတယ်။အဲ့ဒါကိုလူနဲ့ဆင်းနေဆိုရင်တော့အချိန်လေးတော့ယူကြရအောင်မယ်တော့ထင်ပါသေးတယ်ခင်ဗျာ
။အဲ့တော့ဟိုဒေါ်ဆန်းစုကြည်တမနာဖြစ်နိုင်ခြေရှိမရှိဆိုတဲ့အပိုင်းကြတော့ဒီ NLD ဘက်ကဘယ်လိုသုံးသပ်ထားလဲရှင
်။ကျွန်တော်တို့ဒေါ်ဆန်းစုကြည်ကကျွန်တော်နံပါတ်1ဖြစ်ကိုဖြစ်ရမယ်ဆိုတော့လူကိုယ်ကယုံကြည်ထားတဲ့ပုဂ္ဂိုလ်ဆိုတော့ကအခုကလမ်းကအရင်နဲ့ဆောင်နေဆိုရင်တော့တကယ်ကဆွေးနွေးမယ်ဆိုရင်ဒီအကြောင်းမူအဖြစ်တစ်ခုတည်းကိုမူတည်ပြီးဆွေးနွေးမယ်ဆိုရင်တော့ဆွေးနွေးနိုင်တဲ့အားပေါ့နော်အင်အားတော့ကျွန်တော်အောင်မြင်နိုင်တဲ့လမ်းဘက်ကိုအများကြီးရောက်လာတယ်ဆိုတာကိုတော့ကျွန်တော်ဒီလိုပဲယုံကြည်ရခင်ဗျာ
ဒီအခုလွှတ်တော်အစ်စ်ကိုလွှဲပြောင်းဖို့အတွက်အခုဆိုရင်ဒီလွှတ်တော်လက်ရှိလွှတ်တော်ကလည်းဆွေးနွေးညှိနှိုင်းနေပြီပေါ့နော်။နောက်ပြီးတော့တမရကဒီဦးသိန်းစိန်အစိုးရအဖွဲ့ကလည်းသူတို့ဝန်ကြီးဌာနအလိုက်ဒီလုပ်ငန်းတာဝန်တွေလွှဲပြောင်းဖို့နောက်တက်လာမယ့်အစိုးရကိုလွှဲပြောင်းနိုင်ဖို့သူတို့စီစဉ်နေတယ်ဆိုပြီးတော့ပြန်ကြားရေးဝန်ကြီးဦးရဲ့ထွက်ကလည်းပြောလာပြီဆိုတော့
ဒီ
အစိုးရအစ်စ်ကိုဦးဆောင်မဲ့ NLD ပါတီဘက်ကရောအဲ့လိုရန်ဒီယာတခုကိုကင်တွယ်ဖို့ပေါ့နော်။ပြင်ဆင်ထားတဲ့အပိုင်းတွေရောပြောပြလို့ရမလားရှင
်။အမှားတော့ကျွန်တော်တို့ကတော့ဒီလုံးနဲ့ကြိုင်နေတဲ့ဒီအနေထားအားရောက်သွားတာတော့ဒါတော့အမှန်ပဲပါပဲသူလည်းဝန်ခံနေပါပြီလေဘာလဲဆိုတော့ဆက်လက်လုပ်မယ်ဆိုလို့ရှိရင်လည်းအဲဒီဟာအင်းနဲ့အားနဲ့အခုတော့ပြည်သူပွားပြီးရှိသွားပြီဆိုတော့မျိုးတော့ဖြစ်သွားတာပေါ့
အခုဒေါ်ဆန်းစုကြည်ကဒီတက်မတော်ခေါင်းဆောင်လက်ရှိခေါင်းဆောင်တွေအရင်ခေါင်းဆောင်ဟောင်းတွေနဲ့ဒီနိုင်ငံရဲ့အမျိုးသားရင်ကြားစစ်ရေးကိုရှေ့ရှုပြီးသူတွဲဆုံဆွေးနွေးပွဲတွေလုပ်နေတဲ့ခါကျတော့အခုဒီဒေါ်ဆန်းစုကြည်ဦးဆောင်မဲ့အစိုးရအသစ်မှာဒီတက်မတော်ခေါင်းဆောင်ဟောင်းနေပဲဖြစ်ဖြစ်တက်မတော်ဘက်ကကိုစားပြုတဲ့သူတွေပဲဖြစ်ဖြစ်ဒီအစိုးရဖွဲ့တွေမှာကောဟိုပါလာနိုင်တဲ့အနေထားရောရှိနိုင်မလားရှင
်အဲအမားတော့ဒေါ်ဆန်းစီရဲ့ဆန္ဒကတော့ဒါသူရင်းချစီအလုပ်ကျဆွေးနွေးတော့တော့အဲကျွန်တော်အဓိကရင်းချစီလိုရမယ်အဖွဲ့ဖွဲ့စီရတယ်ပဲတက်မတော်ပဲဖြစ်နေတယ်အဓိကပါပဲလေအဲ့ဒါကိုလွတ်တော်မှာပါကြတဲ့ပုဂ္ဂိုလ်တွေနောက်တော့ကျွန်တော်အရေးကြီးတဲ့ကျွန်တော်တို့ဟုတ်ကောင်းရင်းနဲ့လုံလုံရေးကော်မတီဆိုတာကလည်းပဲဒီလိုနောက်ရှိဖွဲ့စည်းပုံရှိတော်မူတဲ့မှာအကျွန်တော်တို့အမှန်ကိုကင်ထားတဲ့အချက်နဲ့ဖြစ်နေဆိုတော့ဒါတွေနဲ့ပတ်သက်လို့ပြောကြဆိုကြမယ်ဆိုလို့ရှိရင်တော့ပြောနိုင်ရှင်နိုင်တဲ့အနေအထားတွေလည်းတော်တော်များရှိနေတဲ့သဘောတော့ရှိတာပေါ့
အဲ့ဒါဆိုရင်ဒီဒေါ်ဆန်းစုကြည်ဦးဆောင်မဲ့ဒီ NLD အနေနဲ့ပေါ့နော်အစိုးရဖွဲ့တဲ့အခါမှာအခုလူအများအခုခံမှန်းနေကြတဲ့ဒီသမရာကိစ္စဒုသမရာကိစ္စတို့ဒီရထားခံရတဲ့ဒီလူစည်းရေးနေနဲ့ပတ်သက်ပြီးတော့ဟိုဒီ NLD ဘက်ကနေပြီးတော့ဘလို့ပုံကုတ်မျိုးကတော့ဖြစ်ဟိုဘလို့ရထားတယ်ဆိုတာမျိုးဒီအဲ့ဒါမျိုးကိုပြောလို့ရမလားရှင
်အဲ့ဒါတော့ထုတ်ဘာသာမှထုတ်ပေါ်ပြီးတော့ဒီဘက်မှာပြောတာပြတာမရှိလည်းမရှားမိသေးပါဘူးဆိုတော့စဉ်းစားထားတာတော့တို့ဘိုးလိုမှုတော့အဖွဲ့နဲ့ရောကျန်းနာအများကြီးဆွေးနွေးရမယ်ထင်ပါတယ်ခင်ဗျာပါရဲဆိုတော့ကဟိုတိုင်းသားဒီနဲ့ပတ်သက်လို့လည်းပဲကျွန်တော်တို့ကဥစားပေးတာဒီလည်းရှိကြတာကိုအဲဒီတော့က ဒီဖြစ်နေတဲ့ပုံကိုလည်းပတ်သက်လို့ဘယ်သူတွေဘဝလဲဆိုတာကတော့ဒီကကနနာကျွန်တော်တို့အဖို့ချုပ်ကနေပြီးတော့ရှင်းပြပြီးထုတ်ဖို့ပြောဆိုရတယ်အတန်ပလန်တော့ကျွန်တော်အခုတည်းကဘာတစ်ခုမှမကြားပါဘူးမကြားသေးပါဘူးခင်ဗျာ
ရောရှိမြတ်မြတ်အနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့အမှိုက်ကောက်လှုပ်ရှားမှုတွေကိုလုံးကြဖို့ဆိုပြီးတော့သူ့ရဲ့လွတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်။လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝန်ပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကြတဲ့လှုပ်ရှားမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲ။နောက်လူမှုအတိုင်းဝန်ကိုအခြေခံကြပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှုပ်ရှားမှုတွေဘယ်လိုရှိမယ်လို့သင်ယူဆထင်မြင်ပါလဲ။အခုလာမဲ့စနေညပိုင်းဒက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့ရာဒီမေးမြန်းလို့ရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြစဉ်အခုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြစ်ခတ်ရဆဲရဲကြောင်းဘက်ကိုလည်းတလဲကြည့်ကြရအောင်ပါထိုင်းနိုင်ငံချင်းမိုင်မြို့မှာလေးရက်ကြာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ UNFC ကညညွတ်သောတိုင်းရင်းသားများလူမျိုးများဖက်ဒရယ်ကောင်စီရဲ့အစည်းအဝေးကနေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်အကောင်အထည်ဖော်နိုင်ဖို့အဖွဲ့ဝင်၉ဦးပါနိုင်ငံရေးဆိုင်ရာညှိနှိုင်းဖြေရှင်းရေးကော်မတီတရကိုအသစ်တစ်ပံပြန်လည်ဖွဲ့စည်းခဲ့ပါတယ်နိုင်ငံရေးဆိုင်ရာညှိနှိုင်းဖြေရှင်းကော်မတီအနေနဲ့တပြည်လုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးလုပ်ငန်းစဉ်တွေကိုနိုင်ငံတော်အစိုးရအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ UNFC ခေါင်းဆောင်တွေကပြောပါတယ်ဒီသတင်းပြည်စုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်ကိုနိုင်ကွင်းဝင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါ UNFC ကညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နှစ်ပတ်လည်စည်းဝေးရဲ့အဆုံးဖြတ်ချက်အရညှိနှိုင်းရေးဆိုင်ရာဆွေးနွေးမှုတွေပြုလုပ်သွားဖို့အဖွဲ့ဝင်9ဦးပါဝင်တဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဖြေရှင်းရေးကော်မတီအသစ်တရကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဖြေရှင်းရေးကော်မတီအနေနဲ့တပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးလုပ်ငန်းစဉ်တွေဆက်လက်လှုပ်ဆောင်သွားဖို့ရည်ရွယ်တယ်လို့ UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်။ကော်မတီကအရင်ကဒီ NCC တို့လို FC တို့လို့ပေါ့နော်။ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးလေးရဖြေရှင်းနိုင်ဖို့ပထမဆုံးတော့ဒီတနိုင်ငံလုံးပြစ်ခတ်ရစေးရေးမှာပါဝင်သေးတဲ့အဖွဲ့တွေပေါ့နော်။အဲ့ဒါမှပါဝင်လာနိုင်ရေးနဲ့တနိုင်ငံလုံးပြစ်ခတ်ရစေးရေးဖြစ်ပေါ်လာဖို့အဲ့ဒီကနေပြီးတော့မှဒီ framework တွေကိုပြစ်ပေါ်ဖို့ရောပါရောပေါ့နော်နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာဖို့အထူးပေါ်လေအဲ့ဒီလုပ်ငန်းစဉ်တွေကိုလိုအပ်ရင်လိုအပ်တယ်လို့ပေါ့ဆက်ဆံရဖွဲ့စည်းတဲ့နဲ့ပြည်သူကြီးနိုင်ငံလုံးဆောင်တော်ဖို့ပေါ့လေအဲ့ဒီကော်မတီကိုဖွဲ့တယ
်အသစ်ဖွဲ့စည်းလိုက်တဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဖြေရှင်းရေးကော်မတီထဲမှာဥက္ကဋ္ဌအနေနဲ့နိုင်ဟန်သာပါဝင်သွားမှာဖြစ်ပြီးအသွေးမှုဖြစ်ကရင်နီမျိုးရာတုတ်တက်ရေးပါတီကခူးရယ်နဲ့တခြား UNSC ဖွဲ့ဝင်တွေထဲကကိုစလဲတူဦးကျပါဝင်သွားမှာဖြစ်ပါတယ်ကော်မတီအနေနဲ့အပြစ်ခတ်ရစေးရေးလုပ်ငန်းစဉ်အတွက်လက်ရှိဆိုးရပြင်နောင်တက်လာမဲ့ဆိုးရနဲ့လည်းပူပေါင်းလှုပ်ဆောင်သွားမယ်လို့လည်းနဟန္တာကပြောပါတယ
်။လက်ရှိဆိုးရနဲ့လည်းအတက်နိုင်ဆုံးကြိုးစားမယ်။ပြမှုဆိုရင်တော့လာမဲ့တနေဒီရဥဆောင်တဲ့ဆိုးရတစ်နဲ့လည်းဆက်ပြီးတော့မှစူပန်းသွားမယ
်။ဒါအပြင်တနင်္ဂနွေလို့အပြစ်ခတ်ရစေးရေးပူသွဲစောက်ကြည့်ရေးကော်မတီနှစ်ဖက်သက်တွေလိုက်နိုင်ရမယ့်စီမင်းတွေနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းညှိနှိုင်းရေးနဲ့တခြားမဟာမိတ်ဖွဲ့စည်းတွေနဲ့ဆက်လက်ညှိနှိုင်းရေးအတွက်ဒီကော်မတီကိုဖွဲ့စည်းထားတယ်လို့လည်းနဟန္တာကပြောပါတယ်2015ရွေးကောက်ပွဲလွန်ကာလမှာ NLD ကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတည်တရပေါ်ထွက်လာမှာဖြစ်တယ်လို့ပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေရနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားဖွဲ့စည်းတွေအတွက်စိန်ခေါ်မှုတရလို့လဲရှမ်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ရဲ့အထွေထွေသွင်းရေးမှူးဆိုင်းညွတ်လွင်ကပြောပါတယ
်သူကပြောင်းလဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီတော်လိုင်းအဖွဲ့တွေနော်နောက်ပြီးတော့ကျွန်တော်နိုင်ငံရေးပါတီတွေပေါ့နော်နောက်အစိုးရအဖွဲ့နဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲနော်ဘယ်လောက်ထိပူးပေါင်းဆောင်ရွက်နိုင်မလဲအရင်ကတော့မတူတဲ့လူတွေနဲ့ကျတော့လုံရလိမ့်နော်အခုကျတော့တူတဲ့လူတွေနဲ့လုံရတဲ့အခါကျတော့ဘယ်လိုများလုံကြမလဲသူ channel အတက်ပေါ့
မြန်မာဆိုရကိုစလဲတွေနဲ့တိုင်းတာလက်နက်ကန်ဖွဲ့ရှိဖွဲ့တို့ကနေရည်ထူးထားတဲ့ NCA ပြည်ရစာချုပ်နဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့မှာကျင်းပတဲ့လှုပ်တော်စည်းဝေးကနေကန့်ကွက်သူမရှိအတည်ပြုလိုက်ပြီးဖြစ်ပါတယ် UNFC အနေနဲ့ကတော့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်နိုင်ငံရေးဆွေးနွေးပွဲနဲ့ဖြတ်ကျော်ရမှာဖြစ်တဲ့အတွက်အလုံးပါဝင်မှလှုပ်တော်ကနေအတည်ပြုတင့်တယ်လို့ UNFC ရဲ့ဒုတိယဥက္ကဋ္ဌနာဟန်တာကပြောပါတယ်လက်ရှိအချိန်မှာတော့ UNFC ဖွဲ့ဝင်ဖြစ်တဲ့ TNL တောင်ပလောင်တပ်ဖွဲ့နဲ့အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ဟာရှမ်းပြည်နယ်လက်ခံမြို့နယ်တွင်းမှာစစ်ရေးပဋိပက္ခတွေပြင်းထန်စွာဖြစ်ပွားနေပါတယ်အခုလိုတိုင်းဒေသလက်နက်ကန်ဖွဲ့ချင်းချင်းဖြစ်ပွားနေတဲ့ပြဿနာတွေပြည်လဲရေးတွေ UNSC ကနေညှိနှိုင်းသွားမယ်လို့နဟန်တာကဆက်ပြောပါတယ
်အခုကဘာကြောင့်ဖြစ်နေလဲဘယ်ဘက်ကလွန်နေလဲဆိုတဲ့အကြောင်းဘက်ကလိလာတုံ့တပ်ပြီးတော့ပေါ့လေဒီလဲနိုင်ကြီးကိုဝန်ကုန်ညှိနှိုင်းပေးဖို့ UNSC နေနဲ့အဲ့ဒါကိုအစီအစဉ်ထားတာရှိပါတယ
် UNSC အစည်းအဝေးကိုထိုင်းနိုင်ငံချင်းမမြို့မှာဒီဇင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိ၄ရက်တာကျင်းပခဲ့ပါတယ်ဒီအစည်းအဝေးကနေ NCA အဖြစ်ရလက်မှတ်ရေးထိုးခဲ့ကြတဲ့ချင်းမျိုးရသားဦး CNF နဲ့ပို့မျိုးရလူမျိုးရေးဖွဲ့ချုပ် PNLO တို့ကိုအဖွဲ့ဝင်ဖြစ်ကနေယာယီရပ်ဆိုင်းကြောင်းကိုလည်းစုံပြခဲ့ကြပါတယ်။ဒါအပြင်ယာယီရပ်ဆိုင်းလိုက်တဲ့အဖွဲ့နှစ်ဖွဲ့ကတာဝန်ယူခဲ့တဲ့ UNFC တော်ဖက်သွင်းမှုတည်နေရမှာရခိုင်မျိုးရကောင်စီ ANC ကဥထုံးစော်နဲ့တော်ဖက်သွင်းမှုနှစ်နေရမှာတောင်းပလောင်မျိုးရလူမျိုးရေးဖွဲ့ DSLF ကတာဘန်းလှလူကိုအစားအသောက်ရွေးချယ်တင်မြှောက်ခဲ့ပါတယ်ခင်ဗျာ။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA မြန်မာပိုင်းကိုစာရေးပေးပို့ကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရဲ။အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ပြီးဆုံးတော့မှာပါ။နောက်တစ်နာရီကြာမှာထုတ်လွှင့်မယ့်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြန့်ရှိနေတဲ့အချိန်အတွင်းသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်ရှင်
။ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာကားဘုံးတွေစတိုက်ဖောက်ခွဲတာကြောင့်လူ22ယောက်ထက်မနည်းသေဆုံးသွားတယ်လို့ဆီးရီးယားရေးစောင့်ကြည့်လေ့လာတဲ့အဖွဲ့တစ်ဖွဲ့ကဒီကနေ့ပြောပါတယ်။စီးရီးယားရေတံတမန်နီလန်နဲ့ဖြည့်ရှိမှုကြိုးစားနေကြချိန်မှာပဲအခုနောက်ဆုံးအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာတာပါ။ဟာဆာခဲပြည်နယ်မှာကတ်တွေတင်ထားတဲ့ Delta မမျိုးကကျမ်းမာရေးဌာနတစ်ခုနဲ့ဟင်းဟင်းရွက်ဈေးဈေးလိုမှာဘုံတွေပေါက်ကွဲတာလို့စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။လေယာဉ်နှစင်းစာစီးရီးယားဒုက္ခသည်ပထမဆုံးအတုကနေဒါနိုင်ငံကိုရောက်သွားပါပြီ။စီးရီးယားဒုက္ခသည်163ယောက်ပါသွားတဲ့ကနေဒါစစ်လေယာဉ်ဟာတိုရွန်တိုမြို့မှာဂျာတာပရီနီနှောင်းပိုင်းကရောက်သွားတာပါ။ဝန်ကြီးချုပ် Justin Trudeau လူမှုကြီးကြပ်ရေးကျန်းမာရေးနဲ့ကာကွယ်ရေးဝန်ကြီးတွေ Ontario ပြည်နယ်ဝန်ကြီးချုပ် Kathleen Wynne နဲ့ Toronto မြို့တော်ဝန် John Tory တို့ကဒုက္ခသည်တွေကိုကြိုဆိုကြပါတယ်ဒုက္ခသည်တွေကိုလာနှုတ်ဆက်ကြမဲ့လူတွေနဲ့မနိုင်မနှင်းအခြေအနေမဖြစ်ရအောင်ကြိုးစားတဲ့အနေနဲ့လေဆိပ်ကိုအများပြည်သူတွေမလာကြဖို့ကနေဒါဆွေရကပြောထားပေမဲ့လာပြီးတော့နှုတ်ဆက်ကြိုဆိုကြသူတို့ကတော့မတားနိုင်ပါဘူးစီးရီးယားနဲ့ယူရိုပ်မှာအမေရိကန်ဦးဆောင်တဲ့ညွန်မောင်းဖွဲ့ရဲ့မကြသေးခင်ကလေကြောင်းတိုက်ခိုက်မှုတွေတွင် IS အစွန်းရောက်ဖွဲ့ရဲ့ဗန်ဒါရီအကြီးကဲအဘူဆာလာအပါအဝင်အကြီးတန်းခေါင်းဆောင်၃ဦးသေဆုံးသွားတယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကပြောပါရတယ်။ပြင်းထန်မှာကျင်းပတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကနေနောက်ဆုံးသဘောတူညီချက်တစ်ခုဟာအရင်သတ်မှတ်ထားတဲ့အတိုင်းတောက်ကြနေနှောင်းပိုင်းမှာထွက်လာရမယ်စားစနေနေ့အထိထွက်လာအောင်မဟုတ်ဘူးလို့ပြင်းထန်နိုင်ငံသားရဲ့ဝန်ကြီးလော်ဟွန်ဖာဘီယိုကကြေညာပါတယ်ခင်ဗျာ။
တည်ရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Curtis Pinner ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်သောရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီးလို့အင်းစန္ဒတွေပြေဝကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှာဖုံပါ
This program has come to you from the Voice of America, Washington.